ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအေးရခိုင်လက်နက်ကိုင်ဖွဲ့ခြေကုပ်ယူထားတဲ့နေရာကိုမြန်မာစစ်တပ်ကကြီးရည်လေးပူးတွဲပြီးအပင်းလန်ဆိုးဆစ်ဆင်နေတာကြောင့်ဒေသခံတွေသိမ်းရှောင်နေရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါဒီတိတောင်မြို့နယ်တွင်အေးဖွဲ့ခြေကုပ်ယူထားတဲ့အောင်သာစီကုန်းကိုတမရော်ကြီးရည်လေးပူးပေါင်းတိုင်ရဟန်နဲ့ဒီကနေ့မနေ့ပိုင်းမှာဆိုးဆစ် ြောပါတယ်
ဒီနေ့ကတော့အောင်သားစီတို့လာပြနေတယ်လေဂျဲလေးကမရှိနဲ့လာပြတယ်ဒီသေးတော်ကတရင်တရင်ကလည်းမကြည့်နေဖြစ်တယ်နောက်ဇဲနေဒီကင်းကြီးကလည်းဖြစ်တယ်နောက်ဒီမြေပြင်ဖြည်းဖြည်းမှရှိတဲ့တက်ကနေပြီးတော့ပြေးလိုက်တော့လည်းဖြစ်တယ်ဆိုတော့ခုအောင်သားစီကမိမှန်တော့ပြီသူတို့မရှိတော့ဘူးအဲအရင်သူတို့တင်းပြီးတော့အေကပြန်တင်းခရဲကုန်းကိုပြန်တက်တယ်ခုတိတ်ပြီးပြန်ဖြစ်နေပြီတော်တော်လေးကိုကြည့်ကြရအောင
်အေရခိုင်လက်နက်ကန်ဖွဲ့ကတပ်ဆွဲထားတဲ့အောင်သားစီကုန်းကိုဒီလဆန်းကစပြီးတော့အပြန်လှန်တိုက်ခတ်ကိမ့်ပိုက်နေရာကအခုနောက်ဆုံးအေအေသက်ဖွဲ့တွေရှိတဲ့နေရာကိုတပ်မတော်ကအပြင်းထန်ဆုတ်ဆစ်စင်တိမ့်ပိုက်ဖို့ကြိုးစားနေတာပါတိုက်ပွဲတွေအပြင်းထန်ဖြစ်ပွားရာကနေအနီးနားကျေးရွာတွေအထိလက်နက်ကြီးကြီးထိမှန်တာတွေရှိနေတာကြောင့်နွားလာကျော်ကလိုင်ကွင်ကျေးရွာသားထောင်တဲ့ချီရေတိတ်တာမြို့ထဲစိမ့်လျှောက်ထွက်ပြေးနေရတယ်လို့ဒေသခံရွာသားဦးစိုးဝေကပြောပါတယ်
ကြည့်ကြတော့အဲ့ဒါကပြလိုက်တော့ကြာအောင်ကိုကြော်ပြီးတော့လောလောကျော်မှာတော်ပြီးတော့ထိလိုက်ရဲ့အဲ့ရော်ကိုကြားတယ်လောလောကျော်ကျော်လေးတော်တော်ကြည့်နေကြတယ်အဲ့မှာမိမကြီးကလေးတွေပြေးရောက်အဲ့တစ်ထောက်ပဲဝင်ကြတော့ပြေးကြတာပေါ့တစ်တော့ဖက်ကိုပြေးကြတယ်လို့ဝန်တာတွေနဲ့ဆက်လက်နေတယ
်ဒီမနေ့အောင်တာစီကုန်းတိုက်ပွဲချင်းနေနဲ့ပတ်သက်လို့အေးပြောခွေရခိုင်တုကကအခုလို့ပြောပါတယ်
တိုက်ပွဲကတော့အပြင်းထန်ဖြစ်နေတယ်ဗျဒီအော်တိုဘလ73ရင်းနဲ့မနေ့6နာရီလောက်ကစပြီးတော့ရသေးတော်မျိုးနဲ့အောင်တာစီရွာတဝက်ကိုမြန်မာစစ်တပ်ကနေပြီးတော့မှဒီကြီးရည်လေးအင်အားတွေအလုံးရင်းနဲ့တာထိုးစစ်ဆင်နေတာရှိတယ်မနေ့9နာရီခွေလောက်ကစပြီးတော့မှဒီ Jet Fighter နဲ့စီးမဲ့ဟိုအခုရှင်ထိဆိုလို့ရှင်တော့သူတို့ဒီလာပြီးတော့ပြစ်တာ3ချိန်လောက်ရှိတော့ဒီထိုးစစ်တွေအတွင်းမှာတော့မြန်မာစစ်တပ်ဘက်ကတော့အထီးခဲအကြဆုံးတွေတော့များတယ်ဗျဟိုအသေးစိတ်ကတော့မတိရသေးဘူး
ဒီနေ့မနေ့ပိုင်းကနေမိုးချုပ်သက်သည့်နှစ်ဖက်တိုက်ပွဲပြင်းထန်နေစေဖြစ်ပြီးနှစ်ဖက်ထိခိုက်မှုကတော့အတိမပြုတ်နိုင်သေးပါဘူး။အောင်သာစီကုန်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ပြည်ထိတ်တံမြို့နယ်မြောက်ပိုင်းကြောက်ကန်းတိုက်နယ်မှာပြီးခဲ့တဲ့လကတည်းကပြစ်ခတ်တိုက်ခိုက်မှုတွေရှိနေခဲ့တာပါ။မနေ့ကလည်းရေသတင်းပေါ်ပြစ်ခတ်မှုကြောင့်မယူမြစ်ကန်းတဘေးမှာရှိတဲ့မယူမြစ်ကန်းတဘေးရှိစဘိုကျွန်းဤရွာ9ရွာကရွာသား1000ကျော်စေတီပြင်းစစ်ဆောင်စခန်းဘက်ကိုတင်းချောင်ရောက်ရှိလာတယ်လို့စခန်းတာဝန်ရှိသူတို့ကပြောပါတယ်
။မနေ့ကရက်နေဒီတက်ပြီးတော့ရန်တန်ပြစ်ခတ်တာပေါ်အဲ့ဒီမယူမြစ်ကျိုးအဖတ်တကကိုအဲ့ဒီမှာကြောက်ပြီးဖျက်ပြစ်လာရတာခုမှထောင်းကျိုးကျော်လောက်တွန်းလာတာပေါ့အောက်ကျောင်းတော်စပေါ်ကျောင်းအောင်စေကုန်းနောက်ပြီးကမ်းပြင်းပြင်ဝအဲ့ဒီငါရောပေါ့အဓိက
ရခိုင်ပြည်နယ်တွင်နှစ်နှစ်နီးပါးစစ်ရေးတင်းမာမှုတွင်ဒေသခံတွေထိခိုက်ဒိဆုံးမှုတွေများလာနေသလိုအရသာ2,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစီရင်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်တမတော်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားပြိပခါတွေအချိန်မြင့်တက်လာတာနဲ့မျှအရသာတွေပေါ်မစင်မချင်းတိုက်ခိုက်နေတာတွေကျော်ရီမိရှုဖြစ်စည်းနေတာတွေရှိနေတယ်လို့သူဆွဲထားတဲ့အထောက်အထားတွေနဲ့တူအစီရင်ခံစာတဲ့တစ်ခုကိုလည်း AI ခေါ်နိုင်ငံတကာလူခွေရေလှုပ်ရှားမှုအဖွဲ့ကအောက်တိုဘာလ12ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်